ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အစိုးရကက်ဘိနက်ဝန်ကြီးအဖွဲ့မှာအရေးကြီးဆုံးနေရာတစ်ခုဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးနေရာကိုအထက်လွှတ်တော်အမတ်အဖြစ်ဒီနိုင်ငံခြားရေးရာနဲ့ထောက်လှမ်းရေးလွှတ်တော်ကော်မတီတွေမှာတာဝန်ယူခဲ့ပူတဲ့အတွေ့အကြုံရှိသူမာကိုရိုဘီယိုကိုခန့်အပ်ဖို့အတွက်ယူချက်ထားပါတယ်တရုတ်နိုင်ငံပေါ်သဘောထားချင်းမှာသူအဖြစ်နဲ့ထင်ရှားတဲ့မာကိုရိုဘီယိုဟာမြန်မာအရေးကိုလည်းသိတဲ့သူဖြစ်လို့မြန်မာအရေးလှုံ့ဆော်နေကြတဲ့အမေရိကန်မြန်မာအတိုင်ဝန်ကတော့ဒီခန့်အပ်မှုကိုကြိုဆိုကြပါတယ်ဒါပေမဲ့လည်းဒီ Trump အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုတော့မေးခွန်းထုတ်နေကြတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုငင်းကြီးကစူးစီးတင်ပြထားပါရရှင်
။ Marco Rubio ဟာ American ရဲ့ရံပက်နိုင်ငံတွေကိုအလျှော်မပေးစတဲ့အကြောက်တရားကိမဲ့ဆက်ဆံလေးရှိတဲ့သူဆိုပြီး American ယူကောက်ခံသမ္မတ Donald Trump ကညွှန်ဆိုခဲ့တာပါ။သူဟာ American ရဲ့ပထဝီနိုင်ငံရေးရပြိုင်ဘက်နိုင်ငံတွေကိုသဘောထားခိုင်မာပြင်းထန်တဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ချင်းကပ်ဖို့အရင်ကလှုံ့ဆော်လေးရှိပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ Trump ရဲ့ American သားပထမဦးစားပေးဆိုတဲ့မူဝါဒပဲပြောင်းလဲလာသူဖြစ်လေလာသူတွေကရှုံ့ပြန်ထားကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆန္ဒသိမ်းစာကလေးကပါတီနှစ်ရလုံးကလွှတ်တော်အမတ်တွေနဲ့တူမြမအရေးစား၄ဆောင်ထုတ်ပြန်လာမှသူပါခဲ့ဘူးသလို2020ခုနှစ်ကတည်းကလည်းမြမရွေးကောက်ပွဲမှန်မှန်ကန်ကန်ထောက်ပံ့ပေးဖို့အရေးလဲစာထုတ်ပြန်တာမှပါဘူးသူဖြစ်လို့ Marco Rubio အမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်လာတာကကြိုဆိုသင့်တယ်လို့အမေရိကန်လွှတ်တော်နဲ့အစိုးရအဖွဲ့မှာမြမအရေးလှုံ့ဆော်နေတဲ့ James Rui က VOA ကိုပြောပါတယ
် Trump ကဟိုဝန်ကြီးအဖွဲ့ပေါ့နော် Cabinet ထဲမှာဗမာပြည်အကြောင်းအသိဆုံးလောက်သူဖြစ်မယ်ထင်တယ်နော်အဲ့တော့ဗမာပြည်အကြောင်းရင်းနှီးတဲ့လူတယောက်ပါတယ်ဆိုတော့သူ့ကိုဟိုသူတို့သဘောကျအောင်မဟုတ်ပေါ့ကနော်သူ့ဟိုဟိုစာရီယာပေါ့ကနော်အဲ့လိုပဲအများနဲ့ပေါင်းပြီးတော့ဗမာပြည်မှာဒီမိုကရေစီပြန်ရအောင်ဘယ်လိုလုပ်သင့်လဲဆိုတဲ့ဥစ္စာအကြံပေးတဲ့ဥစ္စာတွေပါပါတယ်လေအထောက်ပံ့ပေးတဲ့ဥစ္စာကိုပို့ထီရအောင်လုပ်ဖို့လို့ပါလို့လေအဲအဲ့ဒါတွေတော့အကုန်လုံးတော့သဘောကျပါတယ်အဲ့တော့ပြီးတော့မှဒီရိုဟင်ဂျာအရေးကိုသူဂျန်နိုဆိုက်အဖြစ်နဲ့သတ်မှတ်ဖို့လဲသူအဲထောက်ခံစာတစ်ခုရေးမှုတယ
် ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်လည်းဖြစ်လက်ရှိမြန်မာရေးဆောင်ရွက်နေသူလည်းဖြစ်တဲ့ဦးကူကူလေးကလည်းဒီခတ်မှုပေါ်ကြိုဆိုတဲ့အမြင်ရှိပါတယ်
ကျွန်တော်ကတော့အကောင်းမင်းမြင်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့ तू က